မြန်မာငွေစည်းရုတ်တရက်ကျဆင်းခဲ့ပြီးနိုင်ငံသားသုံးဝေစီမံခန့်ခွဲမှုဥပဒေကိုစစ်ကောင်စီကဗိုလ်တုနစ်မှာပြင်ဆင်လိုက်တာကလက်တွေ့အထောက်အကူမပြုနိုင်ဘူးလို့သုံးသပ်သူတချို့ရှိပါတယ်။နိုင်ငံသားပုဂ္ဂိုလ်ကရတဲ့ငွေကိုရပောင်း30ကျော်လက်ထဲကင်မထားပဲလက်လွှဲပြန်ရောင်းပေးရမယ်လို့ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကကန့်သတ်ခဲ့တာကြောင့်ယူရိုမှာဒေါ်လာဈေးနှုန်းတစ်စုံတရာပြန်ကျနိုင်ပေမဲ့ဈေးကွက်ထိခိုက်မှုရှိတယ်လို့သုံးသပ်သူတွေလည်းရှိပါတယ်။ကိုဝင်းမင်းကဒီပြီးတော့ဒီလုပ်ငန်းရှင်တွေနဲ့ဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
။အဲတူကပါရေးရတဲ့ပါတစ်ချက်ပေါ့ဒီသူပဆိုးဆိုးရဟာပါတော့ဘော။ဒီသူပဆိုးဆိုးကဒီဒုတိယတော့တော့ဒါရဲ့ကြောင့်ကိုရေပတ်သက်ပြီးတော့ပါဈေးကစားတဲ့လူပါရဒါတွေကိုတော့ရေးယူမယ်ပုံစံမျိုးပေါ့နော်။ဒါဒုတိယအချက်ကတော့ကျွန်တော်လက်ရှိတန်ဆင်ပေးရတဲ့ဘိုင်းနဲ့အရေးချေရပါဒီတန်ရားခွေတဲ့ပတ်သက်ပြီးတော့ရောင်းဝယ်ဖောက်ကားအထားရှိရမယ်စာရောစာတမ်းတွေစတင်ကြထားဖို့တော်ပြတဲ့နေရာတွေကျွန်တော်ကရေတော့တက်တဲ့ကနေတုံးတက်ကိုတိုးပြလိုက်တာတွေ့တယ်။
အဲဒီကြောင့်ဒီဥပဒေမှာအဓိကပြောင်းလဲသွားတာအသေးစိတ်ကိုလည်းအမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်တို့က
နိုင်ငံသုံးဝေစီမံသုံးဥပဒေအရင်ကရှိပြီးသားလေ။အရင်တော့48မှာနိုင်ငံသုံးဝေလိုင်းစင်ဒီအေးလိုင်းစင်ရရှိပြီးမြည်မဆိုးလို့ပဲစီးမင်းစီကနေလိုက်နာရမယ်လို့ပြောတာ။အော်အေးဒီလိုင်းစင်မရှိတဲ့လူကြီးကလိုက်နာပြန်မလို့ပြောနေတာ။အခုကျတော့မြည်သူမဆိုးဆွဲတဲ့ကလုံးကဟိုအေးဒီလိုင်းစင်မဟုတ်ဘူး။ Anybody လို့ပြောနေတာ။ချားလူပေါ့နော်ဟိုအေးလိုက်တင်ရရှိတဲ့အပြင်ကဟိုကစားတဲ့လူတွေပြီးပြီးဝဲတဲ့လူတွေဖြစ်ပြီးအဲ့လူတွေကိုအဆုံးဝင်တယ်လို့ပြောချင်တာ
ဒါအပြင်အခုဥပဒေပြင်ဆင်မှုမထုတ်ပြန်ခင်မှာလဲ export and နိုင်ငံခြားပို့ကိုဝင်ငွေကိုရက်30တလားထက်ပိုမကင်ထားရဘူးလို့ပြီးခဲ့တဲ့တနင်္ဂနွေအောက်တိုဘာ3ရက်နေ့ကထုတ်ပြန်ခဲ့တာပါရဲ့ရည်ရွယ်ပုံကိုလဲအမည်မဖော်လိုတဲ့စီးပွားရေးလေလာသုံးသပ်သူတွေက
ပို့ကိုရငွေဒီခါလာတရားဝင်ရတဲ့နိုင်ငံခြားငွေတွေကိုအယောင်းဝယ်လောက်တာမှာလက်လွှဲပြောင်းတာကိုသူကကန့်တာလိုက်တယ်လေ။နောက်ပထမဟိုလေးလအတွင်းမှာအသုံးမပြုရင်ဘဏ်ကိုအားရမယ်ဆိုပြီးတော့ပထမတစ်ခါထွက်တယ်။နောက်တစ်ခါတလအတွင်းလို့ထွက်လာတယ်။စသဖြင့်အဲ့လိုတဆင်ချင်းကန့်တာလိုက်တဲ့အခါဈေးကွက်ကမလွတ်လပ်တော့ဘူး။မလွတ်လပ်တော့အယောင်းဝယ်အားနေသွားပြီ။ကန့်တတာကဈေးကြောင်လုံလိုက်ရာရောက်တယ်လို့ယူဆပုံပေါ်ပါလေ။အဲ့တော့ဆက်ပြီးတော့ကန့်တသွားတာကပဲဒီဂျိုလာဈေးနှုန်းဟိုမြန်မာငွေတမိုးကျတာကိုထိန်းနိုင်မယ်လို့ဥစင်းသားပုံရပါလေဗျာအနေဆုံးတော့ယာယီဖြည့်ရှင်းနေမစိုးဘူးလို့တွေးကောင်းလေတွေးမှာပေါ့အ
ဲ့ဒီတော့အခုနိုင်ငံခြားငွေစီမံမှုဥပဒေကိုပြင်ဆင်လိုက်တာကြောင့်ဆက်ရောက်နိုင်ဖို့ကိုမေးရမှာဒေါက်တာစိုးထွန်းကအ
ိုမန်တို့လုပ်ငန်းရှင်ကတော့ကျွန်တော်ကဒီဒေါ်လာရွက်ကင်တာတော့နည်းပါတယ်မင်းဘို့ export တို့လို့ရတာတော့ကျွန်တော်ကအကောင့်ထဲမှာရှိတဲ့ export earning ခေါ်တာပေါ့နော်ဒီဟာကိုကျွန်တော်ကအဓိကတုံးတော့ကျွန်တော် export earning ကိုပဲဝယ်ပြီးတို့အကောင့်ထဲကိုဘဏ်ကုမ္ပဏီအကောင့်ထဲကိုထည့်ပြီးတုံးရတာပေါ့နော်ဒေါ်လာရွက်ဝယ်တယ်စုတယ်ရောင်းတယ်လုပ်တဲ့ဟာတော့တာမန်ပြည်သူများလဲရနေပြီတချို့လည်းပမာဝေပေါ်ယုံကြည်မှုနဲ့လို့ဒေါ်လာခိုင်ရင်းတဲ့လူပဲဝယ်ကြရောင်းကြတာဒေါ်လာလေးညီဝါတွေ့တယ်ဒီခုနကဥပဒေကြောင့်တော့မဟုတ်ဘူးစရွေးတည်ရင်တော့ရောပေါင်း30အတွင်းမှာဒီကျွန်တော် export အနေနဲ့ပြန်ရောင်းချတယ်ဆိုတဲ့ဟာပေါ့နော်အဲ့ပြတန်းပြီးရဲ့နောက်ပိုင်းမှာတော့ဒေါ်လာလေးညီဝါတွေ့တ
ယ်အခုလိုဒေါ်လာသေးစကြလာပေမဲ့ဈေးကွက်စထိခိုက်နိုင်ဖို့ကိုတော့စီးပွားရေးလေလာသုံးသပ်သူက
ဈေးကတော့ဒီအဝယ်နည်းတော့ကျသွားတော့ဒါလည်းဟိုဒုက္ခကရခက်သွားတာခက်သွားတော့မှကျွန်တော်တို့ပုံကုန်တင်ပို့တဲ့လူကနိုင်ငံခြားကိုပစ္စည်းပို့မယ်ရလာတဲ့ငွေကိုသူလိုသည်ဖြစ်စေမလိုသည်ဖြစ်စေဒါမှမဟုတ်ဈေးကျက်ဖြစ်စေမကျက်ဖြစ်စေကျောင်းရမယ်ဆိုတာမျိုးတွန်းအားပေးခံရတာပေါ့ဒီပုံကုန်သမားမှညှိနှိုင်းသွားနိုင်တယ်နောက်တစ်ချက်ကသွင်းကုန်သမားကပဲဝယ်လို့ရမယ်ဆိုလိုတာကဝယ်ပြီးတော့ကိုစင်းနေကိုပြောင်းပြီးတော့ထပ်ပြီးတော့လက်လွှဲရမလုပ်ရဘူးလို့ကန့်သတ်တယ်ဝယ်ရောင်းလုပ်လို့မရအောင်ဒါမြင့်တဲ့သဘောပေါ့လေဒါလည်းပဲတကယ်လက်တွေ့ဈေးကွက်ရဲ့ချိန်နေတော့ဟာနေတယ်ဒါကကြည့်ရှိအစဉ်ပြီးမပြေဆိုတာကမသိကြပါဘူ
းကြာဖြင့်အခုဈေးကွက်ထဲစီကြီးမမစထိခိုက်လာပုံကိုလည်းအမည်ဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်က
အခုဆိုရင်အရွက်နဲ့အထူးထူးနဲ့အရွက်နဲ့ဝါနဲ့100လောက်ဟာသွားတာအရင်တော့တိတ်မဟာဘူးညာအခုဆိုအဲ့ဒီအောက်ပါနေအရွက်ကောက်ဒီ2150 2180အနည်းက1000လောက်ပဲရှိတယ်180လောက်ဟာနေ100လောက် 10% ဟာသွားတာဘာမှမဟုတ်ဘူးအမေတော့အနည်းအပေါ်မှာရှိရမှာပုံမှန်ဆိုရင်ဒီတော့ဒေါ်လာ1350ဆိုအနည်းက1355ကျပ်တူအလိုအပေါ်မှာ5ကျပ်10လောက်ရှိတယ်ဟိုတစ်ခါကျအောက်ရောက်သွားရင်လေဟို baby 10 20ပေါ့နော်ဒေါ်လာဈေးနဲ့အနည်းဈေးกว่าတော့ကျွန်တော်တို့ export လုပ်တဲ့လူကဟိုကနစ်နာတာပေါ့နော်အဲ့တော့ဒီလူ30ပြည့်တယ်မဖြစ်မနေသူတို့ဘန်ဘန်ဖက်တဲ့ဘန်ဖြစ်တဲ့ရိနဲ့ရောင်းအောင်ရောင်းရမယ်ဆိုရင်အနိထားရောက်သွားတော့ပေါ့ရောက်တော့ဟို exporter ကကျတော့နေတာပေါ့နော်ဟိုပေါက်သေးဒေါ်လာပေါက်သေးဆိုပေါက်ပေါက်သေးလည်းမရဘူးပေါ့နော်ပေါက်သေးလည်းအောက်မှာဖြစ်နေတာပေါ့အဲ့တော့ကျတော့ ဟို fair market မဖြစ်ဘူ
းတကယ်တော့အခုအချိန်တွေကဒေါ်လာငွေလဲနှုန်းစငင်လာသလိုဖြစ်ပေမဲ့ဆက်ကျသွားမလားပြန်တက်လာမလားမသေးကြသေးပဲစောင့်ကြည့်ရအောင်မယ်လို့သုံးသပ်သူတွေကဆိုပါတယ်ခင်ဗျ